အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးရဲ့သတင်းစာရှင်းလင်းပွဲမှာနှစ်ရက်ကြာကျင်းပခဲ့တဲ့အမေရိကန်မြန်မာဒုတိယကြိမ်လူခွေဆွေးနွေးပွဲမှာအမေရိကန်ဘက်ကဆွေးနွေးခဲ့တာတွေကိုအဓိကရှင်းပြခဲ့တာဖြစ်ပြီးနောက်ပိုင်းမှာတက်ရောက်လာတဲ့သတင်းတောက်တွေရဲ့မေးမြန်းချက်တွေကိုဖြေကြားခဲ့ပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးဒွန်မာလင်နော့စကီကမြန်မာအစိုးရလူခွေကိုယ်စားလှယ်ဖွဲ့နဲ့ဆွေးနွေးရာမှာနိုင်ငံရေးကျင်းသားကိစ္စ၊မြေယာကိစ္စ၊အလုံသမားအခွင့်အရေးကိစ္စ၊လွှတ်တော်နဲ့ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်နိုင်ရေးကိစ္စဒုက္ခသည်တွေကိုကူညီကယ်ဆယ်ခွင့်ပေးရေးကိစ္စရွေးကောက်ပွဲကိစ္စအစတာတွေပါဝင်တယ်လို့ပြောကြပါတယ်။အထူးသဖြင့်တိုင်းပြည်အတွက်အရေးကြီးတဲ့ရွေးကောက်ပွဲကြီးကျင်းပမယ့်အချိန်မှာဘာသာရေးကိုအသုံးချပြီးတော့လူတွေစိတ်ဝမ်းကွဲအောင်ခွဲတဲ့လုပ်ရက်တွေဟာနိုင်ငံရေးအကျိုးမြတ်တွေပဲဖြစ်ဖြစ်တခြားဘာကြီးရွယ်ချက်တွေပဲဖြစ်ဖြစ်အလွန်အန္တရာယ်ကြီးတဲ့ကိစ္စဖြစ်ပြီးမီးနဲ့ကစားတာနဲ့တူတယ်လို့မစ္စတာမာလင်နော့စကီကပြောပါတယ်
။ We expressed a concern that this really is playing with fire.And exposing the country to dangers that it is not prepared to.
ဒီလိုဘာသာရေးလူမျိုးရေးကိစ္စတွေကိုအသုံးချတာဟာကင်တွယ်ဖြည့်ရှင်းဖို့အသင့်မဖြစ်သေးတဲ့အန္တရာယ်ကြီးတဲ့ကိုတိုင်းပြည်ကိုတွန်းပို့သလိုမျိုးဖြစ်နေတာကိုအဆိုးရိမ်မိပါတယ်လို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးပြောသွားတာဖြစ်ပါတယ်။မြေယာသိမ်းဆည်းမှုတွေနဲ့ပတ်သက်ပြီးအစိုးရကရေးဆွဲထားတဲ့မြေယာအသုံးချမှုမူဝါဒမူကြမ်းမှာလယ်သမားအဖွဲ့အစည်းတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေရဲ့အကြံပြုချက်တွေကိုပါထည့်သွင်းဖို့အထူးသဖြင့်လေသမားတွေစီကစစ်တပ်ကသိမ်းယူထားတဲ့မြေယာတွေကိုပြန်ပေးနိုင်မှုကိစ္စတွေနဲ့ဆွေးနွေးခဲ့လို့ဆိုပါတယ်
။ So we discussed Rakhine State extensively and divided the discussion into immediate issues that need to be addressed now and some of the deeper
။ဒါ့အပြင်ရခိုင်ပြည်နယ်ကကိစ္စရပ်တွေကိုလည်းကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ပြီးရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်လို့လက်ငင်းဖြေရှင်းရမယ့်ကိစ္စတွေနဲ့ရေရှည်ဆောင်ရွက်ရမှာတွေကိုအကြံပြုတိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ပထမတစ်ချက်ကလူသားချင်းစာနာမှုအကူအညီပေးနိုင်မှုဒုတိယကဒုက္ခသည်စခန်းတွေမှာထာဝရထိန်းသိမ်းထားတဲ့အခြေအနေမရောက်စေဖို့နဲ့ဘက်လိုက်မှုကင်းတဲ့နိုင်ငံသားစီစီရေးလုပ်ငန်းတွေဆောင်ရွက်ပေးဖို့ဖြစ်ကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဒါရက်မစ်ရှဲနဲ့လက်ထောက်ဒုတိယကာကွယ်ရေးဝန်ကြီးသောမဟာဗီတို့ကလည်းတက်ရောက်ပြီးနှစ်နိုင်ငံဆက်ဆံရေးတက်ချင်းချင်းဆွေးနွေးဆက်ဆံနိုင်မယ့်ကိစ္စတွေကိုပြောကြားခဲ့ပါတယ်။လက်ထောက်ဒုကာကွယ်ရေးဝန်ကြီးကတော့နှစ်နိုင်ငံလူခွင့်ရေးကိုယ်စားလှယ်တွေထဲမှာစစ်တပ်ခေါင်းဆောင်တွေပါဝင်တဲ့အတွက်ရတဲ့အုပ်ချုပ်တဲ့အစ်မီတက်မတော်တရဖြစ်လာရေးကိုအဓိကအားထားဆွေးနွေးခဲ့တယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ